အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာပြင်သစ်နိုင်ငံချစ်ကြည်ခီစဉ်ကိုဆုံးသက်ပြီးတော့အမေရိကန်ပြည်ထောင်စုကိုတနင်္လာနေ့ကပြန်လည်ထွက်ခွာလို့လာပါပြီ။ပြင်သစ်ကနေပြီးတော့မထွက်ခွာခင်လေးမှာတော့ပြင်သစ်မှာရှိတဲ့ဒီအမေရိကန်စစ်သင်းကြီးကိုတွားပြီးရောက်ပြီးတော့ဂါဝရပြုပါတယ်။သူ့ရဲ့သမ္မတဖြစ်တဲ့ဒေါ်နယ်ထရမ့်တုန်းကတော့သူ့ပြင်သစ်ခီစဉ်အတွင်းအဲ့ဒီကိုမတွားရောက်ခဲ့ပါဘူး။ပဲရစ်မြို့ပြင်ကနေပြီးတော့တနင်္လာလောက်တွားတဲ့အဲ့ဒီအမေရိကန်စစ်သင်းကြီးမှာတော့ပထမကမ္ဘာစစ်အတွင်းကတိုက်ပွဲတွေကြားခဲ့တဲ့အမေရိကန်စစ်သည်2200ကျော်ကိုအမှတ်တရထားတဲ့ကြောက်တိုက်တွေရှိအောက်မေ့ပွဲထိမှတ်နေရာမှာသမ္မတဘိုင်ဒန်ကနေပြီးတော့ပန်းခွေချအလေးဂုဏ်ပြုခဲ့ပါတယ်။အမေရိကန်စစ်သင်းကြီးကိုတွားရောက်ခဲ့တဲ့ဒီခီစစ်ဟာကမ္ဘာမှာအမေရိကန်ပြည်ထောင်စုရဲ့အခမ်းကဏ္ဍကိုထင်ဟပ်စေတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။မဟာမိတ်တွေနဲ့အထူးဆက်ရှိနေဖို့မဟာမိတ်တွေကိုတိုးမြှင့်သွားဖို့နေတိုးအဖွဲ့ကိုဆက်ပြီးတော့အားကောင်းခိုင်မာစေဖို့အရေးကြီးတယ်လို့သမ္မတဂျိုးဘိုင်ဒန်ကအဲဒီမှာပြောပါတယ်။သမ္မတဘိုင်ဒန်ဟာဒုတိယကမ္ဘာစစ်အတွင်းမဟာမိတ်စစ်သည်တွေဥရောပကိုထိုးစစ်ဆင်တဲ့ D-Day 180ပြည့်အထိမ်းအမှတ်ဖြစ်တဲ့အခုပြင်သစ်ခီးစဉ်ရောက်လာတာဖြစ်လို့ပဲအမေရိကန်နဲ့ပြင်သစ်ကြားမဟာမိတ်ဖြစ်မှုအထိမ်းအမှတ်ကိုလည်းပြသခဲ့ပါတယ်ခင်ဗျ။